ကဘာတဝက်သတင်းလွတ်လပ်ခွင့်ဟာတိုက်ခိုက်ခံရပြီးတော့သတင်းတောက်တွေဟာဖမ်းဆီးခံရပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကကဘာသတင်းလွတ်လပ်ခွင့်နေ့မှာပြောဆိုလိုက်ပါတယ်။ဝါရှင်တန်မှာမနေ့တုန်းကကျင်းပခဲ့တဲ့သတင်းလွတ်လပ်ခွင့်နေ့အခမ်းအနားမှာဆွေးနွေးခဲ့ကြတဲ့မြန်မာနိုင်ငံအပါအဝင်ကဘာတဝက်သတင်းလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်လို့ VOA အကြီးတန်းသတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ကမ္ဘာ့ဝါမဒရင်လလခွင့်ဟာတိုက်ခိုက်ခံရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေနဲ့ခြားတာဝန်ရှိသူတွေကပြောလိုက်ပါတယ်
။ We know the journalists around the world are increasingly under siege.
ကမ္ဘာ့တွင်းမှာရှိတဲ့သတင်းတောက်တွေပုံမှန်ဖိနှိပ်ခံရတယ်ဆိုတာကျွန်တော်တို့သိပါတယ်။နီလန်ပေါင်းစုံနဲ့ဖိနှိပ်ခံရတာပါ။ဒါကအခုခါဆို Wall Street Journal သတင်းတောက် Ivan Grishkovich ကိုဖမ်းဆီးတဲ့ကိစ္စမှာအထင်ရှားပြန်ပြီးပေါ်လွင်လာခဲ့ပါတယ်။ဂရက်ရှ်ကိုဗစ်ကသူ့လုပ်သူလုပ်နေတာကိုမော်စကိုမှာမတရားဖမ်းဆီးခဲ့တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့သူပြန်လည်လွတ်မြောက်လာဖို့အတွက်သူ့ကိုချက်ချင်းလွှတ်ပေးဖို့အတွက်ရုရှားနဲ့အကြီးအကျယ်ဆေးဆက်ဆွေးနွေးနေပါတယ
်။ Austria Journal သတင်းတော် Evan Gaskovich ကိုမော်စကိုမြို့မှာပြီးခဲ့တဲ့လကရုံးထုတ်ခဲ့ပြီးတော့တရားရုံးကသူ့ကိုအာမခံမပေးခဲ့ပါဘူး။သူ့ကိုသေချာလုပ်တယ်ဆိုပြီးတော့ရုရှားကဖမ်းဆီးလိုက်တာဖြစ်ပြီးတော့ဒီပေါ်မှာနိုင်ငံတကာအတိုင်းဝိုင်းကပြစ်တင်ရှုတ်ချခဲ့ပါတယ်။ရုရှားဆိုရဟာနိုင်ငံရေးရကစားဖို့အတွက်လူတွေကိုမှားယွင်းစွာဖမ်းဆီးနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကပြောပါတယ်မနေ့ကဝါရှင်တန်ပို့သတင်းစာကစီစဉ်တဲ့ကမ္ဘာသတင်းလက်ခွင့်နဲ့အခမ်းအနားမှာဝန်ကြီးဘလင်ကန်စကားပြောနေတုန်းမှာပဲဆန္ဒပြတဲ့သူနှစ်ယောက်ကစင်ပေါ်ကိုတက်လာပြီးတော့အမေရိကန်မှာသေချာလုပ်မှုစွဲချက်နဲ့တရားစွဲခံထားပြီးတော့ပရတိမာဖမ်းဆီးခံထားရတဲ့ WikiLeaks စာမျက်နှာတီထောင်သူ Julian Assange ကိုလွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒီဘက်မှာဝန်ကြီးဘလင်ကန်နဲ့အတူစင်ပေါ်မှာဆွေးနွေးနေတဲ့ David Ignatius ကတော့ဒီလိုဆန္ဒပြပြီးပြီးချင်းမှာပဲချက်ချင်းဆိုသလိုကျွန်တော်တို့ဒီကိုလာကြတာဟာသတင်းလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခမ်းအနားအတွက်လာကြတာဖြစ်ပြီးတော့ဒါကိုကျွန်တော်တို့အခုပဲကြုံတွေ့ခဲ့ရပါတယ်လို့ပြောလိုက်ပါတယ်ဒီခဏမှာပဲမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့ Frontier မြန်မာသတင်းဌာန Editor Danny Fenster ကလည်းမြန်မာနိုင်ငံပါဝင်သတင်းမီဒီယာဖိနှိပ်မှုအခြေအနေတွေကိုပြောသွားခဲ့ပါတယ
် They had because the media internationally was covering the case they had I think
ဖန်ဒီခံရပြီးရဲ့နောက်နိုင်ငံတကာအစိုင်းဝိုင်းရဲ့အကူအညီနဲ့လွတ်မြောက်လာတဲ့အပေါ်မှာလည်းကျေးဇူးတင်စကားပြောသွားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကလည်းမနေ့ကကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာအခုလိုပြောပါတယ်
။ Stop the threats and the attacks. Stop detaining
and change out တွေတိုက်ခိုက်တာတွေကိုရပ်ပါ။သတင်းသမားတွေသူတို့အလုပ်သူတို့လုပ်တဲ့အပေါ်မှာ change out နေတာတွေတိုက်ခိုက်နေတာတွေရပ်ပါ။ပြီးတော့လိန်ညာပြီးတော့သတင်းအမှားတွေပေါ်ပြနေတာတွေကိုရပ်ပါ။အမှန်တရားနဲ့အမှန်တရားကိုပြောနေတဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေကိုရပ်ပ
ါသတင်းလွှတ်ခွင့်ကိုစောင့်ကြည့်နေတဲ့နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းကမ္ဘာတစ်ဝန်းကနိုင်ငံနဲ့နယ်မြေ180မှာရှိတဲ့သတင်းတောက်တွေအလုံးလုံးနေတဲ့ပတ်ဝန်းကျင်အနေထားနဲ့ပတ်သက်ပြီးတော့သုံးသပ်ထားတဲ့2023ခုနှစ်ရဲ့သတင်းလွှတ်ခွင့်အစီရင်ခံစာအညွှန်းအင်းကိုဗိုလ်ရုံးကထုတ်ပြန်လိုက်ပါတယ်အဲ့ဒီအစီရင်ခံစာထဲမှာတော့နိုင်ငံ32နိုင်ငံကအချင်းလေးဟာအလွန်စိုးရိမ်ရပြီးတော့52နိုင်ငံကခက်ခဲတဲ့အခြေအနေမှာရှိသလို55နိုင်ငံကတော့ပြဿနာရှိတဲ့အနေအထားဖြစ်ပြီး52နိုင်ငံကတော့ကျိနဲ့ဆရာကောင်းတဲ့အခြေအနေဖြစ်တယ်လို့ပြောပါရယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတွေကြာဆင်းနေပြီးဂွာဒလောနိုင်ငံပေါင်း180နဲ့သတင်းလွတ်လပ်ခွင့်အဆင့်183နေရာမှာရှိနေကြောင်းပြည်သက်အခြေစိုက်နယ်စည်းမချသတင်းသမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်သတင်းလွတ်လပ်ခွင့်အညွှန်းအိမ်မှာဖော်ပြပါရယ်နော်ဝေးနိုင်ငံကတော့ကမ္ဘာပေါ်မှာသတင်းလွတ်ခွင့်အရှိဆုံးနိုင်ငံဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုကတော့အဆင့်45မှာရှိပြီးတစ်ချိန်တည်းမှာပဲရုရှားနိုင်ငံကတော့အဆင့်164ကိုကျဆင်းသွားပြီးတော့တရုတ်နိုင်ငံကတော့အဆင့်189နဲ့အောက်ဆုံးကရေတွက်ရဲ့ဒုတိယနေရာမှာရှိနေပြီးတော့မြောက်ကိုရီးယားနိုင်ငံကတော့အောက်ဆုံးကသတင်းလွတ်လပ်ခွင့်မရှိဆုံးနိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။